ပြည်သူရှေ့ဆောင်ပါတီ PPP အနေနဲ့ဗဟိုဦးစီးစနစ်ကိုကျင့်သုံးမှာမဟုတ်သလိုဩစာကြီးမားတဲ့ခေါင်းဆောင်တဦးတည်းကိုပဲအားကိုမဲ့ပါတီမဟုတ်ကြောင်း PPP ပါတီတည်ထောင်သူဒေါက်တာတက်တက်ခိုင်ကနိုဝင်ဘာလ30ရက်နေ့ရန်ကုန်မှာလုပ်တဲ့ပါတီမိတ်ဆက်ပွဲမှာပြောသွားပါတယ် PPP ပါတီအနေနဲ့2020ပြည်နှစ်ရွေးကောက်ပွဲမှာတိုင်းဒေသကြီးတွေမှာပဲအဓိကရှင်ပြိုင်သွားမှာဖြစ်တယ်လို့လဲဆိုပါတယ် NLD ပါတီဝင်အဖြစ်ကနေနှုတ်ထွက်ခဲ့တဲ့ဒဂုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာတက်တက်ခိုင်ဦးဆောင်ထူထောင်နဲ့ပြည်သူ့ရှေ့ဆောင်ပါတီအပေါ်သဘောထားအမြင်အမျိုးမျိုးရှိနေတဲ့အကြောင်းမိုင်းရင်ကျင်းနိုင်ကဆက်ပြီးတင်ပြပေးမှာပါ
အချိန်တလကျော်အတွင်းပါတီဝင်အင်အား1000ကျော်ရှိနေပြီဖြစ်တဲ့ပြည်သူ့ရှေ့ဆောင်ပါတီ PPP ကိုအောက်တိုဘာလ23ရက်နေ့ကရွေးကောက်ပွဲကော်မရှင်ကတရားဝင်မှတ်ပုံတင်ခွင့်ပြုလိုက်တာဖြစ်ပါတယ်။2018ခုနှစ်နိုဝင်ဘာလကလေးကပြည်သူ့ရှေ့ဆောင်ပါတီကိုထူထောင်ဖို့စတင်ကြိုးပမ်းခဲ့ကြတာဖြစ်ပြီးဒေါက်တာတက်တက်ခိုင်အပါအဝင်ပါတီတည်ထောင်သူ19ဦးဟာစီးပွားရေးလုပ်ငန်းရှင်တွေနဲ့တက်သည့်ပညာရှင်အများစုဖြစ်ကြပါတယ်။မနေ့စနေနေ့ကရန်ကုန်မြို့မှာပြုလုပ်တဲ့ပါတီမိတ်ဆက်ပွဲနဲ့သတင်းစာရှင်းလင်းပွဲမှာတော့ပါတီကိုထူထောင်သူလည်းဖြစ်တဘာပတိအဖွဲ့ဝင်လည်းဖြစ်တဲ့ဒေါက်တာတက်တက်ခိုင်ကပြည်သူ့ရှေ့ဆောင်ပါတီအဓိကကျင့်သုံးမဲ့မူဝါဒနဲ့ပတ်သက်လို့အခုလိုပြောသွားပါတယ
်။ကျွန်မတို့ပါတီဟာဗဟိုဦးစီးစနစ်နဲ့သွားတဲ့ paternalistic party မဟုတ်တလို့ဩစာတိတ်ကမကြီးမားတဲ့ခေါင်းဆောင်တယောက်တည်းကိုသာအားကိုးတဲ့ personalistic party လည်းမဟုတ်ပါဘူးရှင်။ကျမတို့ပါတီဟာပြည်သူလူထုတရလုံးလူမှုစည်းဝါးခွင့်မျိုးတိုးတက်ဖို့တိကျတဲ့မူဝါဒမူပေါင်းနဲ့လုပ်ငန်းစဉ်တွေအပေါ်အခြေခံပြီးတည်ဆောက်သွားမဲ့ programmatic party ဖြစ်ပါလေ။ programmatic party လို့ဆိုရမှာလူတစုတယောက်ရဲ့ချင်းချင်းယူဆချက်ပေါ်အခြေမခံပဲယုံကြည်စိတ်ချရတဲ့သူတေသနာတွေ့ရှိချက်တွေလက်တွေ့ကြတဲ့သုံးသပ်ချက်တွေပေါ်အခြေခံပြီးမူဝါဒချမှတ်ခြင်းနိုင်ငံတော်မှလက်ရှိကောင်းတဲ့ပေါ်နေတဲ့လုပ်ငန်းစီမံချက်များပေါ်တင်ကန်းစာယူပြီးအနာဂတ်မူဝါဒမှာများချမှတ်တော့မှာဖြစ်ပါလေရှင်
2020ပြည့်ရွေးကောက်ပွဲအတွက်ပါတီအနေနဲ့ပြင်ဆင်နေရမှာတိုင်းဒေသကြီး9ခုမှာပဲအဓိကဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ကြောင်းပြည်သူ့ရှေ့ဆောင်ပါတီတဘာပတိအဖွဲ့ဝင်ဦးမြင့်မောင်ထွန်းကသတင်းတောက်တွေကိုအခုလိုပြောပါတယ
်။တိုင်းသားတွေအပေါ်မှာသွားပြီးတော့ရှင်ပြိုင်နိုင်မှုမလုပ်ဘူးလို့အကြမ်းမြင့်တော့ကျွန်တော်တို့စဉ်းစားထားတာရှိပါတယ်။သို့တော်လည်းအဲ့ဒီပြည်နယ်မှာရှိနေတဲ့ပြည်သူတွေရဲ့ဆန္ဒအရပေါ့နော်လူလားချင်းအရလူအပ်ရင်တော့ကျွန်တော်တို့ပြည်နယ်မှာဝင်ရောက်ရှင်ပြိုင်ကိုလည်းစဉ်းစားထားပါတယ်သူတို့လည်းပဲဆုံးဖြတ်ထားတာနေထားတော့ဒီနေ့ကြီးမရှိသေးပါဘူး
တက်သည့်ပညာရှင်တွေဦးဆောင်တဲ့ပြည်သူ့ရှေ့ဆောင်ပါတီလိုမျိုးနိုင်ငံရေးပါတီတစ်ခုပေါ်ထွက်လာတာဟာနိုင်ငံရဲ့လိုအပ်ချက်နဲ့အထူးကိုက်ညီမှုရှိနေကြောင်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းစာပေရင်ကျေးမှုဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ်
အဲဆိုလို့ရှိရင်ကျွန်တော်တို့အခုရှိနေတဲ့နိုင်ငံရေးပါတီတွေဟာလွန်ခဲ့တဲ့9နှစ်လုံးလုံးကျွန်တော်လေ့လာကြည့်တဲ့အခါမှာလိုအပ်ချက်တွေအများရှိတယ်အားနည်းချက်တွေအများရှိတယ်။နောက်အခုဒေါက်တာတက်တက်ခိုင်တို့ဖွဲ့စည်းထားတဲ့အခုပြည်သူ့ရှေ့ဆောင်ပါတီဟာသူတို့ပြောတဲ့အတိုင်းဆိုလို့ရှိရင်သူတို့စုပေါင်းကောင်းဆောင်တဲ့အဖွဲ့ဖြစ်တယ်။နောက်ပြီးတော့မှလူငယ်တွေနဲ့ပေါင်းဖွဲ့စည်းထားတယ်။အာဏာရှင်ဆန်ဆန်မျိုးအုပ်ချုပ်တာမဟုတ်ဘဲနဲ့အဲ့လိုမျိုးပေါ့ဟိုဒီမိုကရေစီနှီးကြကြပြည်သူတွေအတွက်နိုင်ငံအတွက်နောက်ပြီးတော့တိုင်းရင်းသားတွေအတွက်လည်းပါတယ်လူမျိုးမခွဲခြားပဲနဲ့အခုအားလုံးအချိုးရှိဖို့လုပ်တဲ့ပါတီဆိုကျွန်တော်အနေနဲ့တော့အများကြီးသဘောကျတယ်
အခုလိုတော့တသက်ခိုင်ပါဝင်ထူထောင်ခဲ့တဲ့ပြည်သူ့ရှေ့ဆောင်ပါတီဟာဒီမိုကရေစီအင်အားစုတွေကိုရိမ့်ရိုင်သွားအောင်လုပ်တဲ့ပါတီအသစ်များဖြစ်နေမလားဆိုပြီးမေးခွန်းထုတ်လာသူကအမေရိကန်ပြည်ထောင်စုအခြေစိုက်မြမရေးလေလာစောင့်ကြည့်နေတဲ့ဒေါက်တာတင့်ဆွေဖြစ်ပါတယ်
။ပါတီကူတီဟာကျွန်တော်ခုနောက်ဆုံးလာတဲ့ထလာတဲ့ပါတီဖြစ်တယ်ဖြစ်လို့ရှိရင်သူတို့ဟာအငယ်နဲ့လက်ရှိအနာရနေတဲ့အင်္ဂလိပ်ဆိုရရင်ငါရခိုင်ကတခိုင်ဆိုအောင်ဒီမှာသူ့ကိုသူတို့ကအားမရတဲ့လူကိုစံပြနေတော့သူလုံးသူတို့ကတော့ဘာမှမသိဘူးအစ်ချလာရတယ်သူတို့လည်းကျူသားဖို့ညညတော့ကျူသားကြမှာပေါ့နော်ခုတော့ကျွန်တော်မြင်လာတာကဗမာနိုင်ငံမှာဒီလိုနိုင်ငံရေးအခြေအနေဟာအခြေအနေအမျိုးရပေါ့နော်အာဏာရှင်တို့ဆန်တဲ့အုပ်စုနဲ့ဒီမိုကရေစီဆန်တဲ့ဆိုရဒီနေ့မွန်ဆွန်နေ့အချိန်မှာကုတ္တရာပြည်ပြည်စုထားပြီးတော့ပေါ်လာတာလေဟာဒီမကြီးစီအာဇီဘကူရေရန်ကြီးအောင်ဖြစ်တဲ့ပါတီအစ်စ်တေလာလို့ကျွန်တော်အဆင်ပြေရှိပါတယ်ခင်ဗျ
တည်သူရှိဆောင်ပါတီရဲ့သတင်းစာရှင်းလင်းပွဲကိုတက်ရောက်လာတဲ့စီးပွားရေးပညာရှင်ဒေါက်တာဦးမြင့်ကတော့ပါတီရဲ့ဂုံတူးဆောင်အကြံပေးဖြစ်ထဲထဲဝင်ဝင်ပါဝင်ကူညီသွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ပါတီမိတ်ဆက်ပွဲကိုတက်ရောက်လာတဲ့ SNLD ရှမ်းအမျိုးသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့တွဲဘက်အထွေထွေအတူရမှုဆိုင်းကျော်ညွန့်ကတော့နိုင်ငံရေးပါတီတွေတဲ့ပုံစံသစ်အနေနဲ့ထွက်ပေါ်လာတဲ့ပြည်သူပါတီကိုကြိုဆိုကြောင်းပြောကြားခဲ့ပါတယ်။တည်သူရှိဆောင်ပါတီအပါအဝင်ရွေးကောက်ပွဲကော်မရှင်ကခွင့်ပြုချက်မှတ်ပုံတင်ရရှိထားတဲ့ပါတီစုစုပေါင်းဟာအခုဆိုရင်100ပတ်ဝန်းကျင်မှာရှိနေပါတယ်ရှင်။